ေးတဲ့ကောင်ကတော့ဖြည်းဖြည်းဖြည်းဖြည်းကြိုက်နေမယ်ပေါ့သူကတော့ခုနှစ်ရက်ကြာမှအကြောတွေကုန်မယ်ပဲထားဥနောက်ကြောတွေကုန်မယ်ထားသူ့အရင်ဟိုကြီးတဲ့ကောင်ကိုက်ပြတာကုန်ပြီဆိုတော့ကြီးတဲ့ပိုးကောင်ကိုကြီးပြီးတော့သုံးပြငန်းရတဲ့ပေးရမယ်ဆိုတော့အေးကံဒီလိုသုံးပြဒါပြီးမဲ့ဒီပိုးကောင်တွေကိုထုတ်နိုင်ရဲ့သက်ရှင်မယ်အောက်ခေါင်းကိုခွဲပြီးတော့ထုတ်လိုက်ပါတယ်တဲ့ပိုးနှစ်ကောင်ထွက်လာအဲ့ဒီပိုးကောင်နှစ်ကောင်ကိုထုံထုတ်ပြီးတော့အုတ်ခေါင်းကိုပြန်လီချုပ်ဆက်ပြီးတော့စစ်တင်အုတ်ခေါင်းပြန်လီချုပ်ဆက်စစ်တင်ပြီးပြီလဲဆိုရောကဲတထေးကြီးခမညာဘက်စောင်းပြီးတော့အေးခေါနလမလုံနဲ့တော့ကားတဲ့ကလေးမလှက်ပြီးတော့အိတ်ခိုင်တာတထေးကြီးအေးလို့ခေါနေလောက်လဲကြာရောမနေနိုင်တော့ဘူးတော့အဲ့ဒီအကောင်လုံးစီရောပါရောချုပ်ရိုးတွေရောတွက်ပြီးဖြက်ပြီးသားဆရာကတော့ခေါနေရဲ့လဲကြာရောမနေနိုင်ဘူးဆရာကျုပ်ပြောင်းညင်ပြီးဟိုဘက်ဒီဘက်လှုပ်ခြင်းပြီးတောင်းမရသေးလှုပ်ပရသေးလူမမဆိုတာဒီတိုင်းပဲတောင်းမရသေးလှုပ်ပရသေးဆိုတော့ဆရာဒီကကပြောတယ်ခမညာကျုပ်သောသောကဂရိထားတာခေါနလညာဘက်ဆောင်အေးရမယ်ကိုခေါနေရဲ့ရှိသေးတယ်ခမညာပြောင်းခြင်းလာပြီခမညာဂရိဖြက်တယ်နော်သေသွားရင်ကျုပ်တာဝန်မဟုတ်ဘူးဒါပေမဲ့ပြောင်းခြင်းရင်တော့ပြောင်းတို့အတူတွက်ပြီးသားပါ။ကြောင်းရင်ပြောင်းဆိုပြောင်းခွင့်ပေးလိုက်တယ်။ဘယ်ဖြစ်ပြောင်းပြီးတော့တစောင်းအိတ်တယ်ခொနည်းခொနည်းကြပြန်ဒီလိုပဲမနေနိုင်ဘူးပြောင်းကျင်လာပြန်ပြီပြောင်းမရစီပြောင်းမရစီသောသောကဂတိလေးနဲ့တော့ကင်တော့ကင်လဲပြီးတယ်။ကျုပ်သောသောကစာချုပ်တာခொနလားခုခမရကခொနည်းနဲ့ပြောင်းလာပြန်တယ်။သေရင်ချုပ်တာပဲမဟုတ်ဘူးနော်ပြောင်းလိုက်ပါဟုတ်လားရေရကြီးလည်းမပြောင်းရဲဘူးဘလူကလည်းမနေနိုင်တော့ပြောင်းတယ်ပြောင်းတော့ဘယ်လိုဖြစ်သွားလဲပက်လက်ပဲလေအေးပြီးတော့နေခொနလနေရမယ်ဘို့ဒါပေမဲ့မဟုတ်ဘူးခொနေလောက်ကြာတော့သူကလှုပ်လိုက်ပြန်တယ်ကျုပ်ထားခြင်းပြီးဖြစ်လာတယ်ညာဘက်ဆောင်အိဒါခொနေရဲ့ဘေဘေဆောင်အိဒါခொနေရဲ့ပဲလေအိဒါကခொနေရဲ့23ရက်နဲ့ထားခြင်းပြီးဒီကဆရာဇေဝကကကိုင်းပတိမင်းထလာထလိုက်ပါတော့ထခြင်းပြီးထလိုက်တော့လေဆိုရောယောဂါကပျောက်ပြီးပြီးချိုးချိုးတွေလည်းအကုန်လုံးကျောင်းယုံမဲ့ရှိတော့တယ်အုတ်ကောင်းကုန်နေတယ်အကုန်လုံးကသူပြန်ဆက်သွားပြီ။စတင်ပြီးတော့ဆေးကုမယ်ဆိုတဲ့အချိန်ဒီလူမမာနဲ့ဒီဆရာစကားပြောစဉ်တုန်းကအတိအကျခொနရဲ့ညာဘက်ဆောင်အိတ်ခொနရဲ့ဘဲဘက်ဆောင်အိတ်ခொနရဲ့ပက်လက်အိတ်လို့ဆိုပြီးတော့ဆေးကုခဲ့မယ်ဆိုရင်ခொနရဲ့မတန်ငင်ဟိုလူထထိုင်ရခဲ့အဲ့ဒါ။မိမအဲ့ဒါကြောင့်မလို့ပူပူမူမူပြူပြီးတော့ပြောထားလိုက်တာခொနရက်လောက်အိပ်ရင်ပြောင်းနိုင်တဲ့ယောဂခொနရက်လောက်ဘယ်ဘက်ဆောင်အိပ်ရင်ပြီးနိုင်တဲ့ဟဲ့လားညာဘက်ကချုပ်ရုပ်ခொနရက်ညာဘက်ဆောင်အိပ်ရင်ပြန်ပြီးတော့ဆက်သွားနိုင်တဲ့ဘယ်ဘက်ကချုပ်ရုပ်ခொနရက်ပက်လက်လှမ်းပြီးတော့အိပ်မယ်ဆိုရင်နော်အေးပြန်ပြီးတော့ဆက်သွားနိုင်တဲ့နဖူးကချုပ်ရုပ်အဲ့ဒါတွေကိုကြည့်ပြီးတော့ဆရာကြီးကခொနလာကြိုပြောထားလိုက်တယ်ခုတော့ခொနရဲ့၃လီနဲ့အကုန်ပြောက်အေးရကထထိုင်အကောင်းပဂရိဖြစ်ကျေးဇူးတင်လွန်းလို့ဆိုတော့သူတထေးကတသိမ့်သေးတယ်ညာစီသူတထေးကတသိမ့်သေးတယ်ဗိမိတရဘယင်မင်းသားကြီးကတသိမ့်ဆုချတယ်ဘယင်ကဆုချတာဘာကြောင့်လဲဆိုတော့ဟောဒီညာစီသူတထေးဒီဘယင်ချီးမြှောက်ထားတဲ့တထေးပရင်နန်းတော်မှာဗန္တာရိတ်တက်တဲ့တယ်ဆိုလို့ရှိရင်ရာဇဂုတထေးကအများကြီးရှင်မင်းကိုကူညီပေးတယ်။ဒါကြောင့်ရှင်မင်းတထေးဆိုတဲ့အတွက်ကြောင့်ရှင်မင်းကပါကူပြီးတော့သူ့ကိုတသိန်းစုချတော့ဆရာဇီဝကဒီနှစ်သိန်းသောစုလက်ကိုရာဇဂုတထေးထံကရတယ်တဲ့နော်။ဇီဝကရဲ့ရှင်းပညာစွန့်ကြီးဘုရားပရိသတ်များတင်းနှစ်သောဖြစ်ပါပြီ။နံပါတ်၄ပြောကြအောင်ဆုံးနာမလေးကဘာဖြစ်တုံးဆိုတော့ထိုးရာဇဂုတထေးရဲ့သားရာဇဂုတထေးရဲ့သားကတထေးသားဆိုရင်ထုံးစံအတိုင်းပေါ်ဗျာပြည်စီဥစ္စာကလည်းကြွေဝတဲ့တထေးသားငယ်တုံးရွယ်တုံးဆိုတော့မြူရူပျော်ပါတဲ့လုပ်ငန်းကိုအတော်ဝါသနာပါဒီတထေးသားကမြူရူပျော်ပါတာကိုဘယ်နေရာမြူရူပျော်ပါမှုဝါသနာအထုပါတော့ဆိုလို့ဒိုင်ပင်ထိုးတဲ့နေရာတော်တော်ဝါသနာပါယေဟူသမားဖြစ်နေမှာဖြစ်နေနော်တိုင်မင်ထိုးရင်လည်းဥတွေဘယ်လိုဖြစ်သွားကြလဲမသိဘူးအဲ့ဒါဥတွေအကုန်ထုံးတိုင်မင်ထိုးလို့ဥထုံးသွားတဲ့တထေသားဟာစမ်းမဝင်အိတ်မပြောဖြစ်တာနှစ်ပေါင်းအတော်ကြာဆရာဇီဝကစီရောက်တော့ဆရာဇီဝကကအဲ့ဒါပိုက်ခွဲပြီးတော့ကူးလိုက်တဲ့ဥထုံးတွေကိုဖြေပလိုက်ဒီလိုခွဲစီကုသတဲ့ပညာရဆရာဇီဝကဟိုတုန်းကလည်းကတက်တိုင်မင်ထိုးလို့ဥထုံးတယ်ဆိုတာလေဒီတထေသားရဲ့ဝတ္ထုမှာဘုန်းကြီးတို့တွေ့ရတယ် အဲ့တော့ဒီကနေ့တမ်းပင်ဆရာတွေတတိတော်ထားဖို့ကောင်းတယ်သိသိတော့မလုပ်လိုက်ကြနဲ့ဂျုံတို့မောက်ကုန်ဟုတ်လားအဲဒါကဥဒီသက်တွေကြောင်းမြန်လန်သွားရင်ခက်တယ်အဲ့လိုတိုင်းမြင်ထိုးတဲ့လူဥထုံးနာကိုဆရာဇေဝကခွဲစေကူယောဂကြောက်တဲ့အခါကျတော့သူတတိသားကသူ့ကို16000သုလပေးနောက်တစ်ခုပြောဦးမယ်စန္ဒပိဇောတမင်းကြီးကိုသိခုစန္ဒကျန်တန်းတဲ့မင်းရဲ့နာမည်ကပိဇောတပိဇောတဆိုတာကအလွန်တရာထင်ရှားကျော်ကြတာ။ဘာနဲ့ထင်ရှားကျော်ကြတော့ကျန်တန်းတဲ့လုပ်ငန်းတွေနဲ့ထင်ရှားတာ။ဒါကြောင့်ဒီရှင်မင်းကိုစန္ဒပိဇောတမင်းနဲ့မင်းကြီးစန္ဒပိဇောတမင်းသီဝီတိုင်းရဲ့ရှင်မင်းစန္ဒပိဇောတမင်းကြီးမှာဖြစ်တဲ့ယောဂါကပန္တုရောဂါပန္တုယောဂါဆိုတော့ကတပြီးတပြီးအသားအရည်တွေ၆ကပ်ပြီးတော့ပိန်ချုံပိန်ချုံသွားတဲ့ယောဂါမျိုးတွေပန္တုရောဂါဒီပန္တုယောဂဖြစ်နေတာကိုသိမိသရဗယမင်းကြီးရဲ့စေလွတ်တဲ့အရာဆရာဇေဝကသွားပြီးတော့သိကုဆရာဇေဝကသွားပြီးတော့သိကုသန္ဓပိဇောတမင်းကိုကုမယ်လေကြံရောမင်းကြီးကဟေးငါထောပတော်တော်မုန်းနေกว่าငါကိုမင်းထောပနဲ့မကုနဲ့အဲ့ဒါတောင်းဆိုတောင်းဆိုတာဆရာဇေဝကလည်းမဖြစ်ဘူးခမယောဂဟာထောပနဲ့ကုမှဖြစ်မှာအာဒောပန်းနေဆိုရင်တော့မင်းဆေးငါမတော့ဘူးလူမပါဆေးတဲ့ရတာတခါတခါဒီလိုဖြစ်တာဒောပန်းနေကိုရတော့မင်းဆေးငါမတော့ဘူးမင်းကြီးအဲ့ဒီဒောပကိုဒောပအနံ့ဒီကြောက်ကောင်ကျွန်တော်ဆေးနဲ့စီမံပြီးတော့တိုက်ပါမယ်ဒောပကညှီတော့ကိုလူတိုင်းနဲ့မတက်ဘူးညှီသောနံနဲ့ဒောပညှီသောနံမှုတွေကြောက်ခွေးအောင်ဆေးနဲ့စပ်ပြီးတော့ပြုပြင်ပြီးတော့ကျွန်တော်ဆက်ကပ်ပါတိုက်ဒီလိုဆိုတိုက်กว่าဆိုဒောပကိုဘုန်းကြီးတို့ပရိသတ်များနေခောက်ကိုကြိုထားတဲ့အရည်တွေလိုဖြစ်အောင်ဆေးနဲ့ပြုပြင်စီမံလိုက်ကာသာဝဆိုတဲ့နေခောက်ကြိုထားတဲ့အရည်မျိုးတွေဖန်ရည်တွေပေါ့အဲထောပတ်ကိုဆေးနဲ့ထိုကဲ့သို့ပြုပြင်ပြီးတော့တိုက်တိုက်လိုက်ပြီးပြီလဲဆိုရောအဲမတက်ခင်ကလေးကဒီမှာသူကဂရိတစ်ခုတောင်းတယ်မင်းကြီးကျွန်ုပ်တို့ဆေးဆရာဆိုတာဟာအရေးကြုံလာပြီဆိုလို့ရှိရင်စေပစ္စည်းကိုရုတ်တရက်ထွက်ပြီးတော့ရှားရတတ်တယ်။အရေးကြုံလာရင်စေကိုရုတ်တရက်ထွက်ပြီးတော့ရှားရတတ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်မျိုးမင်းနန်းတော်ကနေထွက်ပြီးတော့စေရှားဖို့ရန်အတွက်မင်းနန်းတော်ရှိသည်မြဒကာပေါက်ဒီကိုကျွန်ုပ်တို့အကုန်လုံးဖွင့်ပေးထားပါ။မင်းနန်းတော်ကယဉ်ရထားကိုလည်းဘယ်ယဉ်ရထားပြီးပြီစီးသွားယဉ်ရင်ပွားခွင့်ပြုပါအဲ့ဒါခွင့်တောင်းထသန္တာပိသောတမင်းရဲ့ပါဇတ်ထေထောပတိလောင်းထက်သောပတိလောင်းထက်လေပြီးရောတခါတည်းမင်းစီးတဲ့ဆင်ကြီးကိုစီးပြီးတော့တရားဇေဝကဟာကောတံပီပီကိုထွက်ပြေးပရိဌာနောရှင်မင်းစိကုကလွယ်ဘူးမင်းကောကကြည့်သန္တာပိသောတမင်းနဲ့မင်းချမ်းကြီးသောပတိနဲ့စီးတွေထောပြီးတော့တိုက်လိုက်တော့သိနေတဲ့သူ့ဟာသူငှက်စီးဟာဗာစီးဆိုတာကျိုးတွေတခါတည်းတကြွတ်ကြွတ်တက်ပြီးတော့အန်ထွက်မဲ့ဆေးတိုက်တာကိုစဉ်းစားကြည့်ပါအလွန်ခံရဖြစ်တာဆေးတွေပါဇတ်တွေကနေလောက်ဝင်းနဲ့ရောက်ပြီးလဲဆိုရောတော်တော်ကြာတော့ကျိုးတွေတကြီးကြီးနဲ့တက်တယ်တက်တယ်လာပြီးတော့ပါဇတ်ကနေအန်ထုတ်လိုက်တာဝင်းနဲ့ကတလိဒေါသတွေကနဲတာမဟုတ်ဘူးအနံ့အသက်ကလည်းမကောင်းဘူးအရာသာကလည်းမကောင်းဘူးငင်ကွင်းကလည်းမကောင်းဘူးစန္ဒပိသောတမင်းအဲ့ဒါတွေကြည့်ပြီးတော့စိတ်ဆိုးလိုက်တာအော်ဒီစည်းစရာအလုံးစုပ်စုပ်ယုံချာဖွယ်ကောင်းတဲ့စည်းတွေငါတိုက်သွားတယ်ဒီဝကကိုသတ်မယ်အဲ့ဒီကောင်ဖမ်းဒါကြောင့်ဟိုကတိစီတာအကုန်ကြီးတကဆင်းနေထွက်ပြေးပြီနန်းတော်ကဟုတ်လားဒီဝကဖမ်းဘယ်သွားတော့ဆိုတော့မရှိဘူးတဲ့မင်းစီးတဲ့စင်ကြီးထွက်ပြီးတော့နန်းတော်ကသွားလေရဲ့ဘယ်သွားတာတော့ဆေးချာအောင်မယ်ဆိုပြီးတော့သွားတာမကိုလန်းတော့မဟုတ်ဘူးကောသာမီကိုသွားတာဟုတ်လားသေးကြဥပ္ပဲဆိုပြီးတော့တွက်ပြေးလိုက်တာကောသလူကြီးရောက်နန်းတော်တဲ့ကကာကဆိုတဲ့အမတ်ကြီးပြီးဆင်းလေးမြင်းနေဘလောက်ပြေးပြီးပြေးသလောက်မိအောင်လိုက်နိုင်တဲ့ကာကဆိုတဲ့အမတ်ကြီးဟဲ့ကာကအမတ်အဲ့ဒီဆင်းစည်းပြီးတော့တွက်ပြေးတဲ့ဇီဝကကိုမင်းမိအောင်လိုက်ဖမ်းတွေ့ရင်ချက်ချင်းနန်းတော်ခေါ်ခဲ့ဒီကောင်ပတ်ပြင်းမဲ့ရုံစရာကောင်းတဲ့စီးတွေငါတိုက်သွားခဲလိုက်တာပြီးတော့ဘုန်းကြီးတို့ရေးစတော်ကြီးများဆုံးမတာတခုရှိတယ်ဘုန်းကြီးရဲ့တဲ့ရှင်ဘရင်ရဲ့တဲ့ခလေးရဲ့တဲ့နော်အဲ့ဒီ၃ယောက်ဟာသေကူရတော်တော်ခက်တယ်တဲ့ဘုန်းကြီးသေကူရတာလည်းအတော်ခက်တယ်တတ်သလိုလိုတတ်သလိုလိုတဲ့ပြီးတော့တတ်တာလည်းမဟုတ် နေရတကဒကာဒကမတွေဥကြခံပြီးတော့လာခဲ့တဲ့ဘဝဆိုတော့ဆရာကဘာပဲပြောပြောအဲ့ဒီဆရာရဲ့ဥကြတာဟိုးကိုသူကခါယူနေသေးတော့ဒီဘုန်းကြီးစိတ်ကူကိုခက်တယ်ခလေးဆိုတာကလည်းဘာမှမသိဘူးသူအရသာရှိကြည်လေးစားကျင်တာတခုပဲပြီးတော့ခလေးလည်းပဲစိတ်ကူရခက်တယ်ရှင်မယင်လည်းပဲခက်တယ်ဘာရောက်ခက်တယ်ဆိုတာတော့သန္ဓပိသောတာမင်းကြီးကကြည့်ရောပဲအဲ့ဒါသူယောဂကြောက်အောင်စိတ်ထိတ်တာယောဇရာတွေငှကျွေးခဲ့တယ်ဒီကောင်ဖန်းသတ်မယ်ဒီလိုလောက်တာအဲ့ရခလေးရဲ့ဘုန်းကြီးရဲ့ရှင်မင်းရဲ့အဲ့ဒါသူတို့အလိုကြဖို့မလွယ်ဘူးတဲ့နော်ဟင်းကာကဆိုတဲ့အမတ်တကားတဲ့မြင်းနဲ့အတင်းလိုက်ကောသံပြီးပြည်ကြတော့မှီးတဲ့ဇာဇီဝကကိုဇာဇီဝကသန္ဓပိသောတာမင်းကခေါ်လိုက်တယ်ခမရလိုက်ခဲ့သိပြီရှင်မင်းစိတ်ဆိုးပြီငှတော့နှိမ့်ဆက်တော့မယ်ကျမရဲ့စိတ်ဆိုးပြီးငါနှိမ့်ဆက်တော့မယ်လို့သန္ဓပိသောတာမေးရအကျံစီကိုဆရာဇီဝကသိတယ်သိတယ်သိညာတော်လည်းဆရာဇီဝကကဒီနေရာမလုပ်တယ်မှတ်တယ်အဲ့ဒီလိုက်ပြီးတော့သူ့ကိုခေါ်တဲ့ကံကအမတ်ရဲ့ရှေ့မောက်မှာဒီဒီသည်ဖားနဲ့စားပြီးတော့သူကရေတောက်ပြဘုန်းကြီးတို့ပရိသတ်စဉ်းစားကြည့်သောဘုန်းကြီးကဒီပလင်ဘောကနေကြောက်ပြီးဂျန်းကြီးကိုတခါတည်းငရုတ်သီးနဲ့သာနဲ့တခါတည်းအာရပါရစပြီးတော့ရေတောက်ပြရဲ့ဒုပိဒါဘယ်လိုဖြစ်ကြလဲတခါတည်းနတ်မတော်စေးပြေးပြီးတော့ရှိသေးတဲ့ကြောက်တိကုံဝယ်ခါကြမှာနော်ဘုဒ္ဓနာလက္ခဏောပတ်တော်အရသာဟာအကုန်ထိခိုက်သွားဒီကျူသီးနဲ့သာနဲ့တကြွတ်ကြွဝပြီးတော့ရေတောက်ပြလိုက်တော့ကာကအမတ်ကလည်းတခါတည်းသရေတမြတ်မြတ်နဲ့စားခြင်းသိပေါက်လာဇီဝကနော်ညံကြီးတယ်ဆိုတာဒါကြောင့်ပြောတာဒါပေမဲ့ဇီဝကရဲ့လက်ဝန်းမှာအကုန်လုံးသူကဆေးပွက်တာဇီဝသည်ဂျန်လေးကိုစမ်းလိုက်တိုင်းစားလိုက်တိုင်းအဲ့ဒီဇီဝသည်အချမ်းနဲ့ဆေးနဲ့ဟာပို့ရတာပို့ရတာပါသွားဆေးလင်းပြီးသားဇီဝသည်တွေဘလောက်စားစားရေတွေဘလောက်ပဲတောက်တောက်ဇီဝကဝင်းမလျှော်ဘူးဟောကာကဆိုတဲ့အမတ်ကြတော့ဆေးမဖပဲတဲ့ဇီဝသည်နဲ့စားသူကလည်းစားချင်သေးပေါ့ကျုပ်လည်းပေးပါအောင်ဆိုပြီးတော့ယူစားတာဝင်းလျှော်ရောအဲ့ဒီမှာဝဲချော့တော့ခက်ပြီဆရာဇီဝကကိုခေါ်ရအောင်လာတဲ့အမဒီမှာဝဲချော့နေတယ်ဝဲချော့နေတော့ဇီဝကကကျုပ်ပါရစကြူသွားဦးမယ်ဆိုပြီးတော့သူကလှုပ်ကြောလှုပ်တော့ကာကအမကမလှုပ်ပါနဲ့ဗျာသန္ဓပိသောတာမင်းမကုကျင်နေပါကျုပ်ဝဲချော့တာခုပါအိုးဒီလိုဖြစ်ရတာသန္ဓပိသောတာမင်းသေခြင်းသေကိစ္စမရှိဘူးမင်းညာကြီးဟုတ်လားကျုပ်လိုချင်းမြန်တော့အမတ်တယောက်တော့သေလို့မဖြစ်သေးဘူးကျုပ်သေးကူပါအောင်ဆိုပြီးတော့ဖြစ်တော့တာအဲ့ဒီမမဆရာဇီဝကကသေးကိုအချိန်ဆွဲပြီးတော့ဒီဒီဒီဒီဝင်းပိတ်တဲ့သေးကိုနည်းနည်းနည်းနည်းတိုက်တာအချိန်တော်တော်ကြာသွားတယ်ရေကလေးတော်တော်ကြာတော့ဟိုကသန္ဓပိသောတမင်းဟာကြီးကြီးလင်းလင်းရှင်ရှင်ပြပြယောဂပြောက်လို့နလန္ထရင်းကိုရောက်နေပြီတဲ့ဒီကကာကအမတ်တဲ့ဝေးလျှော့တဲ့ယောဂါလည်းမနဲ့ကိုယူလိုက်ရတယ်ခုမှပြောက်တာဇီဝကဒီလိုလောက်ရတာအဲ့ဒီတော့မှဆရာဇီဝကနဲ့ကာကအမတ်တို့ဇီဝီတိုင်းသန္ဓပိသောတာမင်းရဲ့ခံကိုပြန်ပြီးတော့လာတော့အခါမှာသန္ဓပိသောတာမင်းကြီးကအမျက်တော်ပြည့်ကျေးဇူးတော်တင်လွန်းလို့ဆိုပြီးတော့အဖို့တသိမ့်ထိုက်တန်တဲ့သီဝီတိုင်းမှာအကောင်းဆုံးလို့ခေါ်တဲ့ဝတ်စုံတစုံချိမြောက်တယ်တဲ့အဘုဒ္ဓသိမ့်ထိုက်တဲ့အကောင်းဆုံးဝတ်စုံဒီကနေ့ဗမာလူမျိုးတွေကပစုံးနဲ့အင်းကြီးကြည့်ပြီးတော့ဒါမျိုးနေမှာပဲလို့မတွက်နဲ့မဟုတ်ဘူးဘာကြီးတော့ဗမာကြီးကအနောက်တိုင်းဆန်တဲ့ဇာဝနေဝတ်တဲ့ပေါင်းပြီးတဲ့အင်းကြီးကြည့်ပြီးတော့ဒါမျိုးနေမှာပဲလို့မတွက်နဲ့မဟုတ်ဘူးဟုတ်လားအိန္ဒိယကကလားတွေဝတ်ထားကိုကြည့်လိုက်တခါတဲ့သာဒီဆိုတာကြီးတွေဝတ်တာသာဒီဆိုတာပါဠိလိုအဲ့ဒါဖုံးလွှမ်းတဲ့အထည်ကြီးတွေကိုသာဒီခေါ်တယ်သာဒီသာရိတာဖုံးလွှမ်းတာအကြီးကြီးတွေဘုန်းကြီးဧကစီလောက်သင်းမိန်လောက်ရှိတာတကူလုံးထုံလိုက်လဲတာမဟုတ်ဘူးဘလမအကြီးကြီးကြီးဟုတ်လားအဲ့ဒီလိုဘုန်းကြီးရဲ့ဧကစီသင်းမိန်လောက်ရှိတဲ့သာဒီလို့ခေါ်တဲ့ဝတ်စုံကြီးတစ်စုံသုချလိုက်တော့အဲ့ဒီမှာသန္ဓပိသောတမင်းရဲ့တသိမ်းမကတန်တဲ့သုလဘုဇုံကြီးတဇုံကိုရန့်ရှိ၍လာခဲ့သောဇီဝကဆရာဝန်ကြီးသည်လက်ထဲဒီအဖို့တန်အထယ်ကြီးကြိတ်ကင်ပြီးတော့စဉ်းစားတယ်။ဒါတော့အဖို့တန်နဲ့အထယ်ကြီးကငါလုံးဆရာဝန်နဲ့မတော်ဘူးတဲ့။တို့ဆရာဝန်ကြီးတွေစဉ်းစားအောင်နော်အဲ့ဒါမျိုးလေးလဲ။ဒါတော့ကောင်းတဲ့အဝတ်အထယ်တွေတို့နဲ့မတော်ဘူး။ဇီဝကစဉ်းစားတာသ ဲ့လားအဖို့တန်းတဲ့အထယ်ကြီးမင်းပေးတဲ့အထယ်ကြီးငါနဲ့မတော်ဘူးရှင်မရင်နဲ့မှတော်တယ်ငါရဲ့ဖခင်အဘယမင်းသားသို့မဟုတ်ငါရဲ့အဖိုးဖြစ်တဲ့ဗိမိသာရဘယမင်းသားအားလှူရရင်ကောင်းလေမလားသို့မဟုတ်ဘုရားရှင်ကိုတော်မြတ်အားလှူရရင်ကောင်းလေမလားစဉ်းစားအဲ့လိုစစ်စပြီးတော့မှတသိမ့်တန်းတဲ့ပြီဝီတန်းပြီအထယ်ကြီးကိုထမ်းပြီးတော့ရစကြူပြီကိုပြန်လာခဲ့တယ်။ရစကြူပြီပြန်ရောက်လာတော့ဘာတွေ့ရပြန်လဲဆိုတော့ဘုရားရှင်ကိုတော်မြတ်ရဲ့ခန္ဓာကိုယ်မှာဒေါသတွေပြောနေတယ်ဆိုတာကိုတွေ့ရတယ်။ဒေါသတွေပြောနေတယ်ဆိုတော့တွက်လိအောင်မယ်။ဒေါသဆိုတဲ့ကိလေသာတွေလားလို့ဒီလိုတွက်လိမယ်မဟုတ်ဘူး။ယောဂါကိုလေးပဲဟဲ့လားသေခြင်းကဒါဒေါသလို့ခေါ်တာပဲသွေးတို့သီးရည်တို့သလိပ်တို့အဲ့ဒါတွေကိုဒေါသခေါ်ခန္ဓာကိုယ်ထဲမှာသလိပ်ဒေါသတွေပြတ်နေတယ်သီးရည်ဒေါသတွေပြတ်နေတယ်ဒေါသဆိုတာအပြစ်သွေးဒီဟူသောအပြစ်သီးရည်ဒီဟူသောအပြစ်သလိပ်ဒီဟူသောအပြစ်သွေးသီးရည်လေဒီဟူသောအပြစ်အာသွေးသီးရည်လေသလိပ်လေးခုပေါင်းတဲ့သံမိပါဒဆိုတဲ့အပြစ်အဲ့ဒါတွေလွှမ်းမိုးပြီးတော့နေတယ်ဘုရားဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့ဝင်းအလွန်ချုပ်လို့ဖြစ်တာတဲ့ဝင်းအလွန်ချုပ်တဲ့အတွက်ကြောင့်သွေးတွေရောသီးတွေရောလေတွေရောပလိတ်တွေရောအကုန်လုံးလွှမ်းပြီးတော့ဘုရားဟာပြင်းထန်တဲ့မကြမ်းမာမှုဝေလူဝန်ကြောင်းတိုက်မှာဖြစ်တယ်။အဲဒီအခါမှာဆရာဇီဝကကလည်းသူ့စိတ်ပညာလူပြီးသားဘုရားဆေးကူအောင်သွားမယ်လို့စိတ်အိတ်တန်းကြောင်းတော်ရောက်ရှင်အန္တနာမတေသူမြတ်နဲ့တိုင်းမင်းဘုရားရှင်ကိုဆရာဇီဝကဆေးကူပါတဲ့ဘုရားရှင်ကိုတော်မြတ်ဆေးကူတဲ့အခါကျတော့တကောလုံးလွှမ်းနေတဲ့ဟောဒီဒေါသတွေဟာကြက်ပေါင်းများစွာကြာလှပြီကြက်ပေါင်းများစွာကြာပြီဖြစ်တဲ့ကြောင့်ဘုရားရဲ့ခန္ဓာမှာယောဂါဟာဒုနဲ့ဒေနဲ့ဖြစ်နေတယ်ဒီယောဂါဒုဒေကြီးကိုသာမန်အားဖြင့်ကုလို့တော့မဖြစ်ဘူးရဲ့ရှေးကုမှတော်မယ်ရဲ့တူတို့နဲ့ကုခြင်းရင်ဆေးပြင်းပြင်းပေးရရဲ့တူတို့နဲ့ကုခြင်းလို့ဆေးပြင်းပြင်းပေးလိုက်ရင်ဘုရားရှင်သက်သာလိမ့်မယ်မဟုတ်ဘူးညောင်ဆောင်မှာလဲလျောင်းပြီးတော့နေရရင်တော့ဒကာဒကမတို့နဲ့သံဃာတော်ရှင်မြတ်တို့ကတရားဟောနိုင်လိမ့်မယ်မဟုတ်ဘူးဒါကြောင့်ဘုရားရှင်ကိုတော်မြတ်သွားသွားလာလာလှုပ်လှုပ်ရှားရှားနဲ့ဆေးကူရအောင်ရိတ်စီဆွဲပြီးတော့ဘုရားကိုဆေးကူမယ်ပထမနံပါတ်၁ဘာစည်းပေးရမလဲဆိုအဲ့ဒီသီးရည်တွေသလိပ်တွေလေတွေကျဆင်းပြီးတော့သွားဖို့ရန်တဲ့ဝိရိစနဘေသစ္စာဝိရိစနဘေသစ္စာဆိုတာကအောက်ပိုင်းကိုသွန်တဲ့ဆေးပေးရဝမ်းသွန်တဲ့ဆေးပေါ့ဝမ်းကျော်တဲ့ဆေးမြတ်စွာဘုရားကိုတိုက်ရသူကတွက်ချက်ပြီးပြီးဝမ်းဘယ်နှကြိမ်လောက်ဆင်းမှဒီယောဂါပြောင်းမလဲဆိုတော့ဝမ်းအကြိမ်30လောက်ဆင်းမှယောဂါပြောင်းမြတ်စွာဘုရားရှင်ကိုတော်မြတ်ရဲ့ခန္ဓာတော်မှာယောဂါဖြစ်တယ်အဲ့ဒါဟာရုပ်ပိုင်းကယောဂါနော်ဒီကနေ့ဈေးပညာနဲ့ဈေးကုဆိုတာရုပ်ပိုင်းကယောဂါကိုအများအပြားကုကြတာစိတ်ပိုင်းဆိုင်ရာဖြစ်တဲ့ကိလေသာယောဂါကြတော့ဟောဒီဈေးနဲ့ကုလို့မရကိလေသာယောဂါကိုဈေးနဲ့ကုလို့မရဘူးဓမ္မတရားနဲ့ကုမှရဘုရားဇေဝကဘုရားရှင်ကိုဈေးကုတယ်ဆိုတာကရုပ်ပေါ်မှာဖြစ်နေတဲ့ရုပ်တွေပေါက်ပြန်တဲ့ယောဂါကိုကုတာဒါကြောင့်ယောဂါဆိုတာရုပ်တရားရုပ်နဲ့ယောဂါယောဂါနဲ့ရုပ်အတူတူပဲယောဂာသည်ရုပ်ထဲမှာဖြစ်တာဒါကြောင့်ဘုရားရှင်ကိုရမြရဲ့ယောဂာကိုပြောအောင်ဝမ်းအကျဉ်30ရှောတဲ့ဆေးကိုတိုက်မယ်ဇာတိဝကဘုရားကိုတခါလေးဆေးတိုက်ဒီတိုက်တော့နှစ်ကျဉ်ရှော3ကျဉ်ရှော2ရက်3ရက်ဟလာတပြေးတပြေးနဲ့ရက်ဒီဆွဲဆွဲတိုက်ပြီးတော့လာလိုက်တာနောက်ဆုံးဘုရားရှင်ကိုဆေးတိုက်ပြီးလို့ကြောင်းတော်ကပြန်ထွက်တဲ့အခါမှာဆရာဇီဝကစဉ်းစားတယ်ဘုရားဝမ်းကုဘယ်နဲ့ကျင်သက်ပြီးလဲလို့ဆိုတော့29ကျင်ဘုရားဝမ်းသက်ပြီးပြီ။ဆရာကိုဆေးတိုက်ပြီးလို့ကြောင်းကနေအထွက်ကြောင်းဘဝမှာပြန်စဉ်းစားတယ်29ကျင်သက်ပြီးပြီ။နောက်တတစ်ကျင်ပဲကျန်တော့တယ်တစ်ကျင်သက်ရင်ဝင်းထဲကသတိဒေါသတွေကုန်ပြီ။နောက်တဝမ်းတစ်ကျင်သွားအောင်မှလားလို့ကြည့်လိုက်တော့သူပေးထားတဲ့ဈေးက29ချိန်ပဲတတ္တိရောက်တယ်3ချိန်ညောက်အောင်တတ္တိမရောက်ဘူးဈေးတတ္တိကုန်နေတယ်။၄ချိန်သွားဖို့ရတယ်နောက်တခါဈေးပြန်တိုက်ဖို့လိုသေးတယ်။ခဏခဏဈေးတက်ရတာလည်းပဲအာနာလဟလက္ခဏာကြီးတယ်ငါဈေးမတိုက်ခြင်းဘူးနောက်တစ်ချိန်ဝမ်းလျှော့အောင်ဘယ်လိုလုပ်ရကောင်းမလဲသင်္ကနောက်ဆုံးတစ်ချိန်ဝမ်းလျှော့ဖို့ရတယ်မြတ်စွာဘုရားရေချိုးလိုက်ရင်ဝမ်းလျှော့မယ်လို့သူသိ ကျောင်းကနေပြန်ထွက်ကျောင်းဘဝမှာသူတယောက်တည်းရပ်ပြီးစဉ်းစားမြတ်စွာဘုရားရေချိုးလိုက်ရင်ကောင်းမှာပဲရေချိုးလိုက်ရင်ဘုရားရှင်ကိုတော်မြတ်ပြီအဲ့ဒါဝင်နောက်ဆုံးတစ်ချိန်လျှော့ကျမ်းမာခြင်းရောက်ပါကျောင်းဘဝမှာရလျက်စဉ်းစားနေတော့ရှားစီဝကရဲ့စိတ်အကြံကိုဘုရားရှင်ညောင်းဆောင်တဲ့လျောက်စက်ရင်သိလိုက်အော်ဆရာစီဝကငါ့ကိုရေချိုးစေချင်တာပဲသိလိုက်တဲ့အတွက်ကြောင့်จิตသာအာနန္ဒာရေနွေးနဲ့ရေအေးကိုဇက်ပါငါဘုရားရေချိုးမယ်ရေနွေးနဲ့ရေအေးကိုဇက်ပါငါဘုရားရေချိုးမယ်ဆိုရင်အာနန္ဒာကိုရေစီမံကိုင်းပြီးတော့ဘုရားရှင်ကိုတော်မြတ်ရေချိုးဖို့ရန်ရေချိုးကံကိုဝင်တော်မူတယ်အဲ့ဒီအချိန်ဆရာစီဝကအကြောင်းတဲ့ကိုပြန်ဝင်ရောက်လာပြီးတော့ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားရေချိုးရင်ကျမ်းမာခြင်းရောက်ပါလိမ့်မယ်အကျင့်30မြောက်ဝန်ကျော်ခြင်းမြတ်ဗျာရှင်ကိုတော်မြတ်ကျမ်းမာပါလိမ့်မယ်လက်အုပ်ကြည့်လျှောက်မြတ်စွာဘုရားရှင်ကိုတော်မြတ်ကဆရာစီဝကရဲ့လျှောက်တာခြင်းကိုလက်ခံ၍၎င်းရှင်အာနန္ဒမတေသူမြတ်ကိုရေးစီမှန်ခိုင်းပြီးတော့ရေးချိုးတော်မူခဲ့ပါတယ်ရေသုံးသက်လည်းပြီးရောဗျာရှင်ကိုတော်မြတ်30အကျင့်မြောက်ဝန်ကျော်ခြင်းဖြင့်မြတ်စွာဘုရားဝန်သက်သွားရေ30ဝန်သက်လည်းပြီးရောခန္ဓာတွင်ကိုယ်တွင်ရှိနေတဲ့ဝေဘုတ်ဤဘုတ်ကလေးဘုတ်ဤစီဘုတ်အကုန်လုံးရှင်းပြီးတော့ဒီကုန်လုံးပန်းပန်းပြန့်ပြန့်ဝင်းတွင်ကအပုတ်အညစ်အကြေးတွေတန့်ရှင်းပြီလဲဆိုရောမျက်စိတွေကြည်လာတယ်၊သွားတွေကြည်လာတယ်၊လျှာတွေကြည်လာတယ်၊နားတွေကြည်လာတယ်ပန္နာထရုပ်တွေဟာကြည်ပြီးတော့မြတ်စွာဘုရားကျမ်းမာတော်မူပါတယ်အဲ့ဒီအချိန်ဆရာဇီဝကကယူပပိန္ဒပါဒလို့ခေါ်ဆိုရတဲ့အရာဝတ္ထုကိုဘုရားတိုက်ယူသပိဋ္ဌပါဒဆိုတာဘာပါလိမ့်မလဲလို့အဘိဓမ္မာန်ကြီးတော့သံပြုတ်ကိုပြောတာသံပြုတ်အရည်ကြီးကြီးလေးဘုရားကိုတိုက်လိုက်တယ်တဲ့ပါဠိတော်လျှောက်ဖတ်တာရုတ်တရက်ယူသပိဋ္ဌပါဒညနေ3နာရီလောက်ကမှဒီပါဠိအပြည့်လောဖတ်ရတာရုတ်တရက်အ내မတင်ဘူးရန်သူအတင်းဖတ်သွားငါ9နာရီတရားဟောမှာစာကလည်း3နာရီမှာကြည့်ရတာခဲ့တာအဲ့ဒီရန်သူဖတ်တော့ယူသပိန္ဒပါရအနဲ့မတင်အဘိဓမ္မာန်လိုက်တော့ပါအမလေးငါတို့နေတဲ့တောက်နေတဲ့ဆံပြုတ်ပြောတာဟုတ်လားဇီဝကကဘုရားကိုဆံပြုတ်တိုက်တယ်ဗျာအဖတ်မကြွေဘူးမယ်တို့ဇာကြီးနေတူတူပဲဘုရားရှင်ကိုတော်မြတ်ဝမ်းကျင်30တက်ပြီးပြီးအဖတ်အခဲရယ်လို့ဘုရားရဲ့အစာအိမ်လေးကိုမထက်နဲ့အောင်အစာအိမ်လေးဟာနူးညံ့နေတဲ့သေးတွေကမှုေထားလို့မလေးဒေါသတွေကမှွေထားလို့အစာအိမ်နေသိပ်ပြီးတော့နှုတ်နေတယ်နားနေတယ်အစာကြမ်းကြမ်းထိလိုက်ရင်အစာအိမ်နေထိခိုက်သွားနိုင်တယ်ဒါကြောင့်သံတို့အရေးကျဲကျဲလေးတိုက်ပါအရှင်ဘုရားအာနန္ဒာအရှင်အာနန္ဒာမတိကမြတ်စွာဘုရားကိုသံပြုတ်ကျဲကျဲရွှေနှန်းတို့ကမှာပြီးတော့တိုက်တယ်၃ရက်လောက်အကြာမှာဘုရားဟာကြာကြာနန္ဒာအာခွန်ပလာတွေပြည်လို့ကျမ်းမာခြင်းကိုရအာခွန်ပလကြည့်လို့ကျမ်းမာခြင်းရသောအခါမှာသန္တပိသောတာမင်းချင်းကြီးရဲ့ထံကရခဲ့တဲ့တသိန်းကျော်တန်တဲ့အဝတ်စုံကြီးနှစ်စုံကိုဇေဝကကြီးထမ်းလာပြီးတော့ဘုရားရှင်ကိုတော်မြတ်ကိုဒီမှာလှူတော့တာ။အဲဒီတို့တကကြီးတွေအမေရိကန်ကပြန်လာတာဘာတွေပါ။ဘုန်းကြီးတို့စီလည်းဘာမှပလောက်နော်။ဥမာတို့ဘာကြီးတော်ဘုရားစလို့ဇာလေးပါလေးစလာ။နောက်တစ်ခေါက်တော့ပါလေးပဲတည်တယ်ဟုတ်လား။သန္တပိသောတပိစီစီကတသိန်းတန်တဲ့ကပလာကိုမြတ်စွာဘုရားရှင်ကိုလူမဲ့ဒီဆရာစီဝကရဲ့အဲ့ဒါတီထွင်မှုတစ်ခုပဲ။ဘာကြောင့်ပြောရတော့ဆိုတော့ထိုအချိန်အထိမြတ်စွာဘုရားသည်သံဃာတော်ရှင်မြတ်တို့ကိုခွင့်ပြုချက်မပေးသေးဘူး။ဒကာဒကာမတို့ကိုတိလက်ရောက်လူတန်းတဲ့သင်္ကန်းကိုလက်ခံဝွယုံရမယ်ဆိုတဲ့ခွင့်ပြုချက်ထိုးချိန်မရှိသေးဘူး။တန်ဃာတော်ရှင်မြတ်တို့ဒီမြေကြီးကကောက်ရတဲ့ပန်းတကူသင်္ကန်းကိုပဲဝွရမယ်လို့ပြညတ်ချက်ထားတယ်။ဒကာဒကမတွေလှူဒန်းတဲ့ဂဟပတိစီဝရလို့ခေါ်တယ်။ဒကာဒကမတွေလှူဒန်းတဲ့သင်္ကန်းကိုဂဟပတိစီဝရခေါ်ပါတယ်။မြေကြီးကကောက်ရတဲ့သင်္ကန်းကိုပန်းသူကူလစီဝရလို့ခေါ်ပါတယ်။ပန်ကုကူလစီဝရလို့ခေါ်ပါတယ်ပန်ကုပန်ကုသင်္ကန်းကိုသာလင်တန်ဃာတော်တွေဝှို့ယုံရမယ်ဒကာဓမ္မလှူတဲ့သင်္ကန်းမဝှို့ရဘူးလို့ပြညတ်ချက်ရှိနေတဲ့အချိန်ဇီဝကကသန္တပိသောတမင်းကြီးပြစ်လိုက်တဲ့လက်ဆောင်သိမ့်တန်တဲ့ဝှို့ယုံကြီးဘုရားနဲ့တန်ဃာလှူမယ်လို့လှုပ်လာတော့ ဘုရားရှင်ကုနကထုတ်ထားတဲ့ဥပရိကိုဒီနေရာပြင်ဆင်ချက်လောက်ရမယ်ပြင်ဆင်ချက်ဒီမှာလာရတာဒီတော့ဇာတိဝကကဘုံတော်ကြီးတော်မူသောမြတ်စွာဘုရားဗာနေဘုံတော်ကြီးတော်မူသောမြတ်စွာဘုရားမေရှင်တတိတော်ရဲ့သိဝေယကံသိဝီတိုင်းနဲ့တူတော်ဣမံဒုဗ္ဗာယူကံဟောဒီသင်္ကန်းအစုံကိုပဋိက္ခဏတုကရုဏာရှိရှုဘုရားရှင်ကိုတော်မြတ်လက်ခံတော်မူပါဘုရားဘာနဲ့ဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘဂဝါဘုံတော်ကျောင်းပါသင်္ကန်းဘုရားရှင်ကိုတော်မြတ်သည်ဘေကုသံဃာသာယံသံဃာတော်များအတွေ့ဂဟပတိစီဝရံတဂရကမရီလူတန်းတဲ့ဟောဒီဂဟပတိစီဝရကောဘေကုသံဃာသာယံသံဃာတော်တို့အားအနုဇာနာတုလက်ခံတော်မူအနုဇာနာတုသုံးဆွဲခြင်းဖြင့်သုံးဆွဲနိုင်တယ်ဆိုပြီးတော့ခွင့်ပြုပညာသမတ်တော်မူပါမြတ်စွာဘုရားဤသည်ဤသို့ဒီဝကောကောမာရပိဇောအဘယမေနကောက်၍မွေးမှုတဲ့ဆရာဇေဝကသည်အဂဝံတံဘုံတော်၆ဆုံးတကောကုန်နဲ့ပြည့်စုံတော်မူတဲ့ဘုရားရှင်ကအဝစာရွှေနဲ့တော်ကြအောင်လျောက်ထားရှာလေတော့တည်ပါတိကနာတုဗန္တိဘဂဝါဣမံတိဝေယကံဒုသယုကံတစ်ချက်ချောက်အနုဇာနာတုပန္တိဘဂဝါဘေကုသံဃာသဂဟပတိဇီဝရံတချက်ချက်ချက်ထားခြင်းနှစ်ခုပါဒနာဒီလောက်တော့ကျေစုပြုထားပြီဆိုတော့ဒီလောက်ကျေစုများတဲ့ဒကာကြီးလျှောက်ရင်မြတ်စွာဘုရားကလည်းခွင့်ပြုဖို့အစဉ်နဲ့ဖြစ်နေတယ်။ဟောခွင့်ပြုမှုဆိုတာဟာကျေစုလေးတွေထောက်ထားပြီးတော့ခွင့်ပြုချက်ကလေးတွေလာ။ဒီခုဆရာကြီးဇီဝကရဲ့သာသနာသေးပညာနဲ့ပြုစုတတ်တဲ့ကျေးဇူးတွေကိုထောက်ပြီးတော့သူကလည်းအခွင့်အရေးတောင်းလိုက်။မြတ်စွာဘုရားတတိတော်သန္တပိသောတမင်းကြီးသိကန်လိုက်တဲ့သုချလိုက်တဲ့တသိန်းနံပြီဝီတိုင်းပြီးအဝတ်စုံကြီးကိုမြတ်စွာဘုရားအလှူပမယ်ခွင့်ပြုတော်မူပါတချက်။ဗာနေဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘဂဝါဘုံတော်၆ပါးသခင်ဘုရားရှင်ကိုတော်မြတ်သည်ဘိက္ခုသံဃာသာယံသံဃာတော်များအတွေ့ဘာပတိစီဝရံတဂရကမရေကိုတိလက်ရောက်လူတန်းနဲ့ဩရီသင်္ကန်းတွေကအနုဇာနာတုလက်ခံစေကြောင့်ကောင်းစွာမတွေခွင့်ပြုတော်မူပါဗျာတဂရကမရေကိုတိလက်ရောက်လူတဲ့သင်္ကန်းကိုလက်ခံဖို့ရန်ဘုရားရှင်ခွင့်ပြုတော်မူပါတပိတော်ရဲ့တသိန်းနန်းနဲ့ဟောဒီပါဝေယကတိဝီတိုင်းဖြစ်တဲ့သင်္ကန်းကြီးကိုလည်းလက်ခံတော်မူပါဘန္တကူသင်္ကန်းနဲ့သာလေနေရမယ်ဆိုတဲ့ဥပရေကိုမြတ်စွာဘုရားကဒီနေရာပြင်ဆင်ချက်တစ်ခါတည်းထုတ်လိုက်တယ်။ပြင်ဆင်ချက်ဘယ်နဲ့ထုတ်လိုက်တော့ဆိုလို့ရှိရင်ခြေသားတို့ယောအိသတိသောပန္ပုကူလာဇီဝရံဒါရိတုယောအကျဉ်သူသည်ယောအကျဉ်ယဟန်တော်သည်အိသတိအလိုရှိသောထိုအလိုရှိတဲ့ယဟန်တော်သည်ပန္ပုကူလာဇီဝရံပန္ပကုသင်္ကန်းကိုဒါရိတုဝတ်ယုံပါစေ။အလိုရှိလျင်အလိုရှိတဲ့ပုဂ္ဂိုလ်ကပန္နကုသင်္ကန်းကိုဆောင်ပန္နကုသင်္ကန်းဆောင်ရမယ်ဆိုတဲ့ပညာချက်ကိုအပြီးတိုင်ပယ်နှုတ်ခြင်းမပြုဘူးပန္နကုသင်္ကန်းဆောင်တဲ့အလေအကျင့်ကိုအလိုရှိသူသည်ဖြစ်နိုင်ပါတယ်နောက်တစ်ဖက်ကယောအိသတိသောဂဟပတိဇီဝရံဒါရိတုယောဘိက္ခုအကျင့်ဟန်တော်သည်အိသတိအလိုရှိ၏ဘာဝေကုတုအလိုရှိတဲ့ယဟန်တော်သည်ဂဟပတိစီဝရံဒဂါရကမရေလှူတန်းတဲ့သင်္ကန်းကိုဒါရေတုဆောင်နေတယ်ဝတ်နိုင်တယ်ယုံနိုင်တယ်သုံးဆောင်နိုင်တယ်အလိုရှိလျင်အလိုရှိတဲ့သံဃာတော်တွေကဒဂါရကမရေလှူတန်းတဲ့သင်္ကန်းကိုဝတ်ယုံနိုင်တယ်သုံးဆောင်နိုင်တယ်နှစ်မျိုးစလုံးခွင့်ပြုတာဗျာချွင်းချက်နဲ့တစ်ဖက်သာမဟုတ်ဘူးပန်းကိုယ်သူပန်းသကူသင်္ကန်းကိုဆောင်လို့သောကိုတော်ကဆောင်ပါသို့မဟုတ်ဒကာဒကမတို့ရဲ့သရတရားငဲ့ပြီးတော့ပန်းသကူဆောင်ကိုဖျက်ပြီးတော့ဒကာဒကမလူတော်များလက်ခံပြီးတော့ဝတ်မယ်ဆိုရင်လည်းပဲဝတ်နိုင်ခွင့်ရှိတယ်လို့ပြင်ဆင်ချက်ထုတ်လိုက်တယ်ဒကာဒကမတို့ဘက်ကအခွင့်အရေးကိုဇီဝကတောင်းပေးတာအဲ့ဒါပန်းသကူသင်္ကန်းကြီးဝတ်ရမယ်ဆိုရင်ဒကာဒကမတွေကဘုန်းကြီးတွေလက်တဲ့ကိုဒီလက်ရောက်လူခွင့်ကိုမရတော့သံဃာတော်ရှင်မြတ်တို့ရဲ့လက်တဲ့ကိုဒီလက်ရောက်လူခွင့်မရဘူး။ရေကြီးဟိုနေရာပြစ်တာဒီနေရာပြစ်တာငါသင်္ကန်းငါဖုန်ကြီးရမှာရပါမလားဆိုချိုကွယ်ကနေချောင်းကြည့်ရတာလေတမောကြီး။ပန်းတကူသင်္ကန်းပြစ်တချို့ဒီတိုင်းဒီရွယ်ပြစ်တာငါဆရာတော်အတွဲငါဆရာတော်ပေါ်မဲ့လမ်းကိုသိချချိန်ပြီးတော့ချထား။ ငါဆရာတော်ကထွက်မလာဘူးကိုရင်လေးထွက်လာတယ်ဆိုမပြေးပြီးတော့ကောက်ထားဟုတ်လားဒီလိုပါဘုန်းကြီးတို့ကိုရင်ဘွားကပန်းတကူလိုက်ကောက်ခူးတယ်တော်မုန်းလားတွေ့ကြလို့ဒါကိုရွေ့ပြန်ပြောနေတယ်ကိုရင်ဘွားတော်မုန်းလားပန်းတကူလိုက်ကောက်ထားဟာသင်္ကကြီးဟာညပညာဆိုပြီးတော့ခက်လန်းလန်းကနေနဲ့မနဲ့စောစောသပိတ်ပိတ်ပြီးတော့အာယုံဆန်းကန်တွေ့အာဘသဝေသင်္ကတော့ရပြီဆိုကောက်မလို့သွားရတာဘယ်ဟုတ်မလဲဟိုကခြုံလေးကနေချောင်းကြည့်နေတဲ့ဒကာကြီးတဲ့ဒကမကြီးကဒကမကြီးကတော့မုံတိမုံဘွားကြွလာပြီကြွလာပြီဆိုတော့ဒကာကြီးကထွက်ကြည့်ဘာလို့ကြွလာတာလဲကဆရာတော်ကြွလာပြီတဲ့နဲ့မဟုတ်ဘူးကိုရင်ဆိုအံပြန်ကောက်သွားရောဗျကိုရပြရမလားဟုတ်တယ်မရဘူးတဲ့ဘုန်းကြီးနဲ့ခွာကြီးကယူသွားဒီလိုပေါ့ဗျာဒီတော့အခက်အခဲကဘာသွားဖြစ်လဲဆိုတော့ကြည့်ရတဲ့လူတွေကလည်းပဲဒီလိုအခက်အခဲတွေညကြီးဒီကလည်းရတော့မလို့လို့ရတော့မလို့နဲ့မရပဲလက်လွတ်လိုက်ရတာဒီကရှိသေးတယ်။ဒီတော့ဆရာစီဝကဟာသိကျေစုတင်ပြကောက်။ပန်းတကူသင်္ကန်းကိုသာနေဝိရမယ်ဆိုတဲ့စည်းကမ်းဥပဒေကိုပြင်ဆင်ချက်ထုတ်လိုက်။ပန်းတကူသင်္ကန်းကိုဝတ်လို့တဲ့ပုဂ္ဂိုလ်ဝတ်ပါ။ဒါကဓမ္မကလက်ထက်လာထိုက်ရိုက်ထဲ့တဲ့သင်္ကန်းလည်းပဲလက်ခံနိုင်ပြီးစီဝကဆရာကြီးရဲ့တောင်းပန်ချက်အရာခွင့်ပြုလိုက်ပြီးဆိုတော့ဟာတို့ဆရာကြီးတို့ဆရာကြီးဆိုတော့သိကျေနပ်သွားတာကိုအဲ့ဒီအခါကစပြီးတော့တန်ဃာတို့ရဲ့လက်တဲ့သင်္ကန်းကိုတိလျောက်လှူတယ်ဆိုတဲ့ဒုံသံတွေပေါ်ပေါက်ရလာခဲ့တဲ့ဆရာဝန်ကြီးဇေဝကရဲ့စေပညာကလည်းပဲသာသနာတော်အတွက်ပဲဖြစ်ခဲ့ပါတယ်နော်ဒီတော့ဆရာဝန်ကြီးဇေဝကရဲ့သာသနာတော်အတွက်အဓိကလုပ်ငန်းကြီးကဒီနေရာနှစ်ခုဖြစ်ပါတယ်တိကမိမိတက်ကြွတဲ့ဈေးပညာဘုရားနဲ့သံဃာတော်များအတွေ့နှစ်ကသာသနာတော်မှာသံဃာတော်တွေသင်္ကန်းဝတ်ရတာဆင်းတော့ဆင်းရဲရည်ကြီးကတော့ဝတ်ရမှာဒကာတော်မတွေလည်းလှူရတန်းရတာအားရတင်းတိမ်မှုမဖြစ်ကြဘူးလက်ထက်မတည့်ရလို့လုံးမလားဒကာတော်မတွေကဒီတိုင်းပဲသူတို့ပြည်စီလက်ကလေးနဲ့နင်းနေတွို့လိုက်ရင်ဒီနဲ့တည်းဟုတ်လားအဲ့ဒီလိုလက်ထဲမှာမထည့်လိုက်ရရင်မကျေနပ်ဘူးဆိုတဲ့ဒကာဒကမများအတွက်လည်းပဲကိုတိလက်ရောက်လှူခွင့်ရအောင်ဟဲ့ဆိုတာကဒီဆရာဝန်ကြီးတီထွင်သွားတာသာသနာမှာကျေးဇူးများတဲ့လုပ်ငန်းကြီးနှစ်ခုဟာဒီလုပ်ငန်းကြီးနှစ်ခုပဲဒါကြောင့်ဘုရားမြတ်စွာဘုရားကသူ့ကိုကုလပတ္တဒကဧတဒက်ဆိုတာဒါကြောင့်ပေးတာနော်အဲဘုရားရှင်ကိုရောမြတ်ကိုဟောဂိဟိကုတ်တော်မောကဒေဝတာကကြောက်တုံးနဲ့လှိမ့်ချတုံးကကြောက်ကြောက်ချင်းဖြီးခဲ့ပြီးတော့ကြောက်စကလေးဟာဘုရားရဲ့ခြေမတော်ကိုထိခဲ့ခဲ့ဘူးတဲ့ဘုရားရဲ့ခြေမတော်မှာတကားတဲ့အည်ပြပွေးတွေလာဥနေတဲ့ပောက်ကွဲတော့မထွက်ဘူးအဲ့လိုသွေးတွေဥပြီးတော့နေတဲ့ဒံရာကိုသံဃာတော်ရှင်မြတ်တွေကဘုရားရှင်ကိုယ်တော်မြတ်ညောင်းဆောင်မှာတင်းပြီးတော့မိစ္ဆကုတောင်ကနေပြီးတော့ဇီဝကရဲ့ကျောင်းတိုက်ကိုထမ်းသွားကြတယ်အော်ဒီနေရာကျတော့ဘာပေါ်လာပြန်တော့ဆိုတော့ဆရာစီကဟာကျောင်းတကာကြီးတယောက်ဆိုတာလည်းပေါ်လာ။ညာစီတို့မျိုးရဲ့အရှိတ်ပဲဂိဇကုတ်တောင်ကြီး။ဂိဇကုတ်တောင်ကြီးမြို့နယ်တောင်နဲ့အကြ။စိတ်ဆိုညွတ်နေတဲ့တရဲ့ဥယျာဉ်ကြီးပါ။အဲ့ဒီတရဲ့ဥယျာဉ်ကြီးကိုအဘယမင်းသားနဲ့ဗိမိသာရမင်းတရာတို့ကဒီဝကအာအပိုင်ပေးထား။ဒီတရဲ့ဥယျာဉ်ကြီးကိုတဲ့ဆရာဝန်ကြီးဒီဝကကမြတ်စွာဘုရားရဇဂူရောက်လာတဲ့အချိန်မှာဥယျာဉ်ကြီးတစ်ခုလုံးဘုရားနဲ့တန်ခါအားလှူပြီးတော့ဒီထဲကြောင်းတည်တာဒါကြောင့်ရဇဂူရဲ့အရှိတ်ဘက်ကဂိဇကုတောင်ကြီးကတရက်တော်ကြောင်းတိုက်ကြီးပြီးဆရာဝန်ကြီးဇီဝကတီဆောက်တဲ့တရက်တော်ကြောင်းတိုက်ကြောင်းတကာကြီးလည်းဖြစ်တယ်ဇီဝကံဖဝနကြောင်းလို့ဒီလိုခေါ်ပါတယ်အဲဒီဇီဝကံဘဝနာအမိရတဲ့သရေတော်ကြောင်းတိုက်သေးကိုဘုရားရှင်ကိုယ်တော်မြတ်ညောင်ဆောင်တဲ့တင်ပံငါတော်တွေထမ်းသွားပြီးတဲ့အခါမှာဆရာဝန်ကြီးဇီဝကကဘုရားရှင်ကိုယ်တော်မြတ်ရဲ့ခြေမတော်ကြောက်စာလေးမှန်ပြီးတော့ဥနေတဲ့သွေးတွေကိုခွဲထုတ်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ရဲ့ခြေမတော်အနာကျက်အောင်ဆေးပြင်းပြင်းတင်တော်မူခဲ့တယ်။သွေးတွေပြီးတဲ့ခဲနေတဲ့ဥစ္စာကိုဆရာဇီဝကခွဲထုတ် ဖတ်ထုတ်ပြီးတော့အဲ့ဒီမှာအနာจิตအောင်ဆိုတော့သေတင်ညံနေဆောင်ကလေးညံနေဆောင်ကလေးသေတင်ဒီအာနန္ဒကိုမှာခဲ့တယ်ဘုန်းတော်ကျောင်းပါတကယ်ဘုရားရှင်ကိုရမြတ်ရဲ့ခြေမာတာတပိတော့တင်ထားတဲ့စီကသေပြင်းထန်တဲ့စီဖြစ်ပါတယ်ဗျာအချိန်သတ်မှပြေးတယ်မိမြအချိန်ကြာတော့အကမှာဤစိတ်ချက်ကိုဖြေရမှာပါနာယီနဲ့သတ်မှတာဘလောက်ကြာရင်ဒီစိတ်ဖြေရမယ်ဗျာတပိတော့မြို့တဲ့လူမမာတွေရှိသေးလို့မြို့တဲ့သွားပြီးတော့သစ်ကူအောင်မယ်လို့ဇီဝကကြီးရှင်းအနန္ဒမှာပြီးတော့ပြန်သွားဆရာဇီဝကမြို့တဲ့ပြန်လဲရောက်ရောမြို့တကားကပိတ်သွားပြီအချိန်ကြာလို့တကားပိတ်မြို့တဲ့ကလူမမာတွေသစ်ကူပြီးလို့မြို့ပြန်ပြန်ထွက်ဘုရားကျောင်းတွေကနေရာမျိုးပြင်မှရှိတာမျိုးပြင်ပြန်တဲ့အရှိတကန်းကနေထွက်ပြီးတော့ဘေးရဲ့ဥယျာဉ်ကျောင်းကိုဇီဝကသွားမယ်လေကြံရောတကားပိတ်ထားတော့သွားမရအောင်အဲ့ဒီမှာဇီဝကတကန်းပေါင်းနှမ်းမှာထိုင်မှိုင်းပြီးတော့အကြည့်ကျစိတ်ဆင်းရဲသွားရသော်ဘုရားရှင်ကိုတော်မြတ်ရဲ့ခြေမတော်ငါတင်ထားခဲ့တဲ့ဈေးဟာအလွန်ပြင်းတယ်အလွန်ပြင်းတဲ့ဈေးကျတင်ထားတဲ့ဘုရားရှင်ကိုတော်မြတ်ရဲ့ခြေမတော်ဟာမူလဖြစ်တဲ့ဒံယာကမပြောက်ပဲနဲ့ငါဈေးကြောင့်များဒံယာတွေပိုဖြစ်လာရင်တော့ဈေးပြင်းတဲ့အတွက်ကြောင့်ဒံယာတွေပိုဖြစ်လာရင်တော့ငါအပြစ်ကြီးတော့မှာပဲလို့ထိုင်ပြီးတော့ဇီဝကဆရာကြီးအကြည့်ကျစိတ်ဆင်းရဲမြို့ကကလည်းပိတ်ထားတော့ထွက်လို့မရစိတ်ဆင်းရဲနေတာကိုကျောင်းတော်ကနေဘုရားရှင်သိလိုက်တယ်ငါဈေးကုတဲ့ဆရာဇီဝကဘယ်ရောက်နေလို့ကြည့်လိုက်တော့အောင်းမယ်မြို့တွေကဒကာနာထိုင်ပြီးတော့စိတ်ညစ်နေတာပါဘုရားသိတော်မှာဘာဒီလိုစိတ်ညစ်တာပါလိမ့်မလဲအနာတင်ထားတဲ့ဈေးပတ်တီးဟာဖြေဖို့အချိန်ကြပြီမဖြေရသေးလို့သူစိတ်ညစ်နေတာလို့သိတော့စိတ်သာအနန္တလာဟိဟောဒီအနာတင်ထားတဲ့ဈေးဟာဖြေချိန်ကြပြီပတ်တီးဖြေလိုက်တော့ဇီဝကရဲ့စိတ်ကိုသိပြီးတော့ဘုရားကရှင်အနန္ဒခေါ်ပြီးတော့အနာကပတ်တီးဖြေခိုက်တာပတ်တီးဖြုတ်လဲဖြုတ်လဲရောတခါတည်းယောဂဟာပြောက်ပြီးတော့အသနုတက်ပြီးတော့အနာကျက်နေပြီတဲ့မနဲ့မိုးလင်းတော်မှာဆရာဇီဝကဟာတကံဖွင့်ဖွင့်ခြင်းအပြီးအလွတ်သူ့ရဲ့တရတော်ကြောင့်တဲ့ကိုဆက်ရောက်ပြီးတော့ဘုရားထံချင်းကဘုရားထံချင်းကပြီးတော့ဗန္နေဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားဟိယောယမန်နေကမယားဘုရားတိတော်သည်ဘဂဝတော်ဘုရားရှင်ကိုရောမြတ်ရဲ့ပါတိခြေမတော်၌ပါတင်ဂုတ်ထေခြေမတော်ဗျာ၌အာပါတင်ဂုတ်တမတ်တကေခြေမတော်ဗျာနဲ့အာပါရီအနန္တနဲ့မယားဘုရားတိတော်သည်အတိခိနံအလွန်ထက်လှစွာသောဘေဒိသံစစ်ကိုဒိဏံပေးခဲ့ပါသည်ဗျာ။ဘာနေဘုံတော်ကြီးတော်မူသောမြတ်စွာဘုရားဘဂဝါတော်ဘုရားရှင်ကိုယ်တော်မြတ်ရဲ့ပိရိဒီခန္ဓာကိုယ်၌အတိပရိလာဟောအလွန်ပူပန်ခြင်းသည်အဟောတိလူခောရှင်များဖြစ်လေသလားဗျာ။မနေ့ကဘုရားရှင်ရဲ့တန်ရာကိုအလွန်ထက်တဲ့ဈေးချက်တပိတော်တင်ခဲ့ပါတဲ့။ဈေးပြင်းတဲ့အတွက်ကြောင့်မြတ်စွာဘုရားအလွန်ပူလောင်ခြင်းမဖြစ်ဘူးလား။တရားစီဝကဘုန်းတော်ချုပ်ပါသင်္ကေဘုရားရှင်ကိုတော်မြတ်ကိုမင်းလျောက်တဲ့အခါဘုန်းတော်ချုပ်ပါသင်္ကေဘုရားရှင်ကိုတော်မြတ်ကဂတတိနောဝိသောကသဝိပမုတ်တသသဗ္ဗတိဂတတိနောဝိသောကသဝိပမုတ်တသသဗ္ဗတိသဗ္ဗဂံထပဟိနတပရိလာဟောနဝိဇတိလို့ဇာစီဝကကိုဟောဇီဝကဆရာဝန်ကြီးဇီဝကဂတတိနောခရီးအဆုံးကိုရောက်လေကြည်တော်ဘုရားကသံဃာခကြီးဆုံးသွားပြီကတတိနောခကြီးအဆုံးတိုင်အောင်ပြည်မြောက်အောင်သွားရောက်တော်မူပြီတော့ဝိသောကသာသောကမိမန်းသမ ्या ကိုငြိမ်ချမ်းတော်မူပြီတော့အဘရေလုံးစုံသောဘဝနဲ့ခန္ဓာတို့၌ဝိပမုဒ္ဒသာလုံးမြောက်တော်မူပြီတော့ဝိပမုဒ္ဒသာသဗ္ဗတိသဗ္ဗဂန္ဓပဟိနတအလုံးစုံသောအနှောင်အဖွဲ့တို့မှလည်းပဲအလုံးစုံသောအနှောင်ဖွဲ့တို့ကိုလည်းပယ်ဖြောက်တော်မူပြီးထသောကန္ထာတရားမန္တမြတ်ကိုလည်းပယ်ကြောက်တော်မူပြီးတော့မေရှင်းငါဘုရားရှင်ကိုတော်မြတ်အပရိလာဟောပူလောင်ခြင်းသည်နဝိဇ္ဇတိမရှိပါဘဲသံသရာခရီးအဆုံးကိုရောက်ပြီးတဲ့ငါဘုရားသောကမိတွေငြိမ်းချမ်းပြီးတဲ့ငါဘုရားကိလေသာမိတွေငြိမ်းချမ်းပြီးတဲ့ငါဘုရားတစ်ဆက်တည်းသည်မိတွေငြိမ်းချမ်းပြီးတဲ့ငါဘုရားခန္ဓာနဲ့ဘဝမှာလွတ်မြောက်တော်မူပြီးတဲ့ငါဘုရားကန္ထလို့ခေါ်တဲ့အထုံးအဖွဲတို့ကိုဖြည်ပြီးတဲ့ငါဘုရားအပူလောင်ခြင်းဆိုတာအလျင်မရှိပါဘူး။ဇေဝကမေးတာကဆေးကြောင့်ပူတာဒါလောက်မေးတာ။မြတ်စွာဘုရားကကိလေသာအပူတွေငြိမ်းပြီးတဲ့ငါဘုရားမပူဘူးလို့ပြောလိုက်တော့ဇေဝကရဲ့နှလုံးသားမှာ ซีเนี่ยปัดได้แต่สังฆาตเนี่ยมากะเบ้เนี่ยฮะยุคโกกู้ได้ซีเนี่ยปัดได้แต่ยังสังฆาตแล้วยังไม่หุบดอกเบ้เนี่ยกิเลสโยคะกูกู้ได้เตยาสังฆาตกูดูดีเนี่ยมาจ้านน่ะไล่อ่ะเสียสิวะกะกู้ดากะยุคโยคะกู้ดาမြတ်စွာဘုရားရှင်ကိုယ်တော်မြတ်ယခုကုပေးလိုက်တာကကိလေသာယောဂါကိုကုပေးလိုက်တဲ့တရားစကားအဲ့ဒီတရားစကားဆရာဝန်ကြီးဇီဝကရဲ့နှလုံးသားထဲကိုလျှောက်သွားပြီဒါကြောင့်ကတ္တဒီနောဝိသောကတဝိပါမုဒ္ဒတသဗ္ဗတိသမ္မာကန္ထပဟိနတပရိလာဟောနဝိဇတိဇီဝကဆရာဝန်ကြီးဇီဝကကတ္တဒီနောသံသရာခရီအဆုံးကိုရောက်အောင်သွားပြီးတော့ဝိသောကသာသောကမိမနမြမလည်းငြိမ်းချမ်းတော်မူပြီးတော့သဗ္ဗရိလုံးစုံသောဘဝနဲ့ခန္ဓာတို့မှလည်းဝိပါမုဒ္ဒသာလွတ်မြောက်တော်မူပြီးတော့သဗ္ဗကံထပဟိနတအလုံးစုံသောသံသရာမှာထုံးခွဲတဲ့တရားမနမြမလည်းလွတ်မြောက်တော်မူပြီးတော့ဝါသံသရာနှောင်းဖွဲတဲ့တရားတွေကိုလည်းပြေပြောက်တော်ပြေပြတ်တော်မူပြီးတော့မေဇံသာဘုရားရှင်ကိုရောမြအပရိလံပူလောင်ခြင်းသည်နဝိသတိမရှိပါဘဲဇေဝကဆရာဝန်ကြီးဇေဝကတသမထို့ကြောင့်မေရှင်းကဘုရားရှင်ကိုတော်မြတ်ဤပါတင်ကုတ်တကေရှိမတော်ဗျာနဲ့ပရိလာဟောကိလေသာကြောင့်ပူလောင်ခြင်းတောင်းမှမရှိတဲ့ငါဘုရားရဲ့ရှိမတော်မှာပရိလာဟောသင်တင်တဲ့စီကြောင့်ဖြစ်လာတဲ့ပူလောင်ခြင်းသည်ကုတော့အထီဘယ်မှရှိနိုင်ပါမလဲလို့ဘောတဝမိန်ကြားတော်မူပြီးတော်မှာဒါနကတံဒါနနဲ့ပတ်သက်သောတရားစကားသီလကဏံသီလနဲ့ပတ်သက်သောတရားစကားသက္ကကထံနယောသူကတိနှင့်ပတ်သက်သောတရားစကားကာမနံအာရိနဝကာမဂုဏ်တို့ရဲ့အဖြစ်ကိုပေါ်ပြသောတရားစကားနေကံမိအာနိသနံကာမမှာထွံ့မြောက်ကြောင်းနှင့်ပတ်သက်သောတရားစကားသရုတ်သေသာကထံသစ္စာ၄ပါးနှင့်ပတ်သက်သောတရားစကားလို့ခေါ်ဆိုရသောအနုပုပေကနာအစဉ်နဲ့ဖြစ်တဲ့ဒေသနာစဉ်၆ပါးတရားစကားကိုဂရေတိကောင်းစွာမသိဟောကြားတော်မူလိုက်ပါပေ၏ဒေသနာဝတ္တအနိစုသစ္စာကရာဒေသနာနီကုံဆုံးလာသောကာလ၌ဇီဝကောဆရာဝန်ကြီးဇီဝကသည်သောတာပတ္တိဖလေသောတာပတ္တိမဉ္ဇဉ်ဘုံညာ၌ပဋိဒဟိကောင်းစွာမသွေတည်ခဲ့ပါပေတည်ဆရာဝန်ဇီဝကရဲ့အမေကရုပ်ပေါ်တင်ထားတဲ့ဖေးဒီဖေးကြဲကြောင့်မပူဘူးလားလို့မေးတယ်ဘုရားရှင်ကိုတော်မြတ်ကကိလေသာအပူတို့မှငြိမ်းပြီးတဲ့ငါဘုရားဘယ်ကြောင့်ကြောင့်မှမပူဘူးဆိုပြီးတော့သစ္စာ၄ပါးတရားဟောဒေသနာနိဂုံးအဆုံးမှာသောတာပတိမေဘူးဆက်ရောက်ခဲ့တဲ့သောတာပတိမေဘူးဆက်ရောက်ခဲ့တဲ့ဒုစရာဇီဝကကိုဘုရားရှင်ကိုရောမြတ်ကယခုတရားစတုန်းကဘုန်းကြီးပေးခဲ့တဲ့ဧတရေကိုဒီနေရာပေးဧတရေကံဘေကွေမမသာဝကနံကုလပတာရကနံဥပဒကနံယရိတံဇီဝကောကောမာရပိသောဘေကွေယံတော်မြတ်ဥจิตာတော်ကောမာရပိသောအဘယမင်းသားသည်ကောက်ပြီးတော့မွေးမြူမွေးမြူသုတ်ပင်ရထာသောဇီဝကောဆရာဇီဝကသည်အတ္တိရှိပါပေ၏ယရိတံယောအယံဇီဝကောအချင်းဆရာဇီဝကသည်အတ္တိရှိပါပေ၏ဧတံဧသောဆေဇီဝကောတို့ဆရာဇီဝကဆိုတဲ့ပုဂ္ဂိုလ်သည်မမငါဘုရားရှင်ကိုတော်မြတ်ရဲ့သာသနာ့တတ္တမသုံးမြာသာသနာတော်ထဲမှာကုလပါဒရကနံအမျိုးသားအမျိုးသမီးအပေါင်းတို့ရဲ့စိတ်နှလုံးကိုရှင်ပြုံးကြည်နူးစေတတ်ကုန်သောဩပါဒကနံတကားယောက်ျားအပေါင်းတို့တွင်ဧကံဧကောအမြတ်ဆုံးအတော်ဆုံးအသာဆုံးပုဂ္ဂိုလ်သည်ဟောဒီဖြစ်ပါ၏ဣတိယောဘဂဝါဘုရားရှင်ကိုယ်တော်မြတ်၏ဇေဝကံကောမာရပိသံအဘယမင်းသားရဲ့သားဖြစ်တဲ့ဇီယာဇေဝကကိုကုလပါဒရကဣရရကဌာနေလာရောက်တဲ့လူရှင်တို့ရဲ့စိတ်နှလုံးရှင်ပြုံးစေတဲ့နေရာမှာဖြင့်အတော်ဆုံးပဲဆိုတဲ့ဣရတဲ့ရာထု၌ဓပေသည်ကောင်းစွာမသွေကြီးမြောက်တော်မူလိုက်ပါပေတည်းဆရာဝန်ကြီးဇီဝကအာဘုရားရှင်ကိုယ်တော်မြတ်ကကုလပပဒကလို့ဆိုရသောသာသနာဂုံကြီးဘွဲ့ဖြင့်ဤကျူတော်မူခဲ့ပါသည်။ဤကဲ့သို့သောကုလပပဒကသာသနာဂုံကြီးဘွဲ့ကိုရရှိအောင်ဤဆရာဝန်ကြီးသည်ဗတ္ထုမုဒ္ဒရာဘုရားရှင်လက်ထက်ကစပြီးတော့ဂေါတမဘုရားလက်ထက်အထိကဗ္ဗတသိန်းတိတိကောင်းမှုကြီးဆယ်မျိုးတို့ကိုဖြည့်ချင်းကျိုးကုပ်အထုတ်ခဲ့ပါသည်။မြင့်မြတ်တဲ့ထေတံဘွဲ့သူကြီးတစ်ခုကိုရကြခြင်း အခုထလှုပ်လို့ကုသရှင်တော့မရဘူးကျင့်ရမယ်ကျင့်ဖို့တေကိုကျူးကျူးပန်းမှာအယုတ်ကြီးကြီးအရေးကျုပ်ကျုပ်အရေးစုပ်စုပ်နှစ်နဲ့ကြီးပြီးတော့ပင်မဆင်းရဲစွာအာထုတ်ရတဲ့ဆိုတာကိုဆရာစီဝကရဲ့ကဘာတသိပါရမီဖြည့်တာကိုကြည့်ပြီးတော့ကြည်ညိုတတ်တာပွားများကြပါသူရဲ့ပါရမီအလုံးအထုံပုံကဘာတသိအလုံးကြီးကိုကြည့်ပြီးတော့ကြည်ညိုတတ်တာပွားများပြီးတော့သောဆရာဝန်ကြီးစီဝကရဲ့စည်းပညာသာသနာအတွေ့သတ်မှတ်ပြီးတော့သာသနာနေပုဂ္ဂိုလ်များရောတိုက်တည်နေတဲ့အမျိုးသားအမျိုးသမီးတွေရောလာလာမြလူရှင်ယဟန်တို့ရဲ့စိတ်နှလုံးကိုရှင်ပြုတ်ကြည်နူးအောင်ငါဆေးပညာဖြင့်ကျေးဇူးပြုမယ်ဆိုတဲ့ဆရာကြီးရဲ့စိတ်ဓာတ်ကိုလည်းပဲဘုန်းကြီးတို့ပရိသတ်များကြည်ညိုကြရမယ်။မှန်ပါပါဘုရား။ဒီကဲ့သို့ကြည်ညိုပြီးတော့မှဆရာဝန်ကြီးစီဝါကကြိုးစားတဲ့အတွက်ဘုရားရှင်ကိုယ်တော်များကပေးလိုက်တဲ့ကုလပါတာကဘွဲ့လူရည်ရဲ့စိတ်ကိုကြည်အောင်ဆောင်ရွက်တဲ့အတွက်ကြောင့်ကုလပါတာကဘွဲ့ဒါကြောင့်ဒီကနေ့ဘုန်းကြီးတို့ဆရာဝန်ဆရာမအပေါင်းတို့လည်းပဲဆရာဝန်ကြီးစီဝကသည်လက်သမက်လူတို့ရဲ့စိတ်ကိုကြည်လင်စေတယ်ဆိုတာလို့ကုလပတာရကဘွယ်ရတဲ့အထီးကိုပဲစိတ်နှလုံးရှင်ပြုတ်အောင်ဆောင်ရွက်တယ်ဆိုတာလို့ဘုန်းကြီးတို့ဆရာဝန်ဆရာမအပေါင်းတို့လည်းပဲတိုင်းပြည်ရှိကြတဲ့လဟယဟန်ရှင်လူပရိသတ်အလုံးနဲ့စိတ်နှလုံးရှင်ပြုတ်အောင်ဆောင်ရွက်ကြပါလို့ဘုန်းကြီးတို့ကပတ္ထနာပြုပါတယ်ပြီးတခါဒကာဒကာမတို့အခွင့်အရေးဆုံးရှုံးနေတာသံဃာတော်ရှင်မြတ်တို့ကိုကိုတိလက်ရောက်သင်္ကန်းမကတ်ရဘူးပန်းသကူသာနဲ့ပြည့်လူရမယ်ဆိုပြီးတော့အခွင့်အရေးဆုံးရှုံးနေမှုကြီးတစ်ခုကိုလည်းပဲဆရာဝန်ကြီးစီဝါကကသာသနာနဲ့ရင်းနှီးအောင်ပြုပြီးတော့ဒီဥပဒေကိုပြင်ဆင်ချက်ထုတ်တော်မူပါဗျာလို့ရဲရဲတင့်တင့်ဘုရားရှင်ကိုလျှောက်လိုက်တော့ဘုရားရှင်ကပန်းသကူဆောင်ခြင်းနဲ့ပုဂ္ဂိုလ်လည်းဆောင်ကြဒါကြကမှကိုတိလျောက်လူတဲ့သင်္ကန်းခံလို့တဲ့ပုဂ္ဂိုလ်လည်းခံယူနိုင်တယ်လို့သာသနာမှာဒကာဒကမတွေအကျိုးမြတ်အောင်တည်ထွင်မှုတစ်ခုကိုပြုသွားတဲ့ဇာဝန်ကြီးရဲ့စိတ်ဓာတ်ကိုကြီးညိုပြီးတော့သာသနာရေးအတွက်လည်းပဲဟုတ်လားဒကာမှမလုပ်ဘူးတဲ့ဇာဝန်သေးရဲ့သံလူပွဲဘုရားတို့ပရိသတ်များဆရာကြီးဇီဝကရဲ့ထုံနှလုံးဘူးတော့ခိုင်မြဲအောင်ကြိုးစားသွားကြပါလို့တိုက်တွန်းပြီးတော့ဘုန်းကြီးတို့ရဲ့ဇီဝကဝတ္ထုတရားဏိကုံချုပ်ပါတယ်သင်္စီဓမ္မေမဘုန်းကြီးဓမ္မဒေသကသင်္ဟိတံဒေနသဗေသုခယံဒုဇနာဣဋ္ဌသမင်ကိနောမေမယဒေသကဖြစ်သောတရားဟောဆရာငါသည်ဓမ္မဒေသကသင်္ဟိတံဇီဝကရဲ့ဝတ္ထုကိုထုတ်ပြန်ငါဟောဆိုရာချင်းနဲ့စัจရှင်သောယမဘုံညာခြင်းဓမ္မဒါနတရားအလူတီဟူသောဘုံညာကရိယာကုသောသူကသင်စီတန်းကောင်းစွာမသွေးစည်းဘူးမိခဲ့ပါပဲသည်။တောင်မဟီတိတရားချစ်ခင်စေကောင်းဝင်ရကုန်သောသင်တော်စဉ်ပရိသတ်ပေါင်းတို့သည်လေယမဘုံညာခြင်းဓမ္မသဝနာတရားနာကြရတဲ့ဘာဝနာဘုံညာကရိယာကုသောသူကသင်စီတန်းကောင်းစွာမသွေးစည်းဘူးမိခဲ့ပါပဲသည်ဒေနာတောသောဇီဝဓမ္မဒါနဓမ္မသဝနာဘာဝနာမယပုံညကရိယာကုသောသူကြောင့်သဗ္ဗေလူယယနအပြားပြားပြမမကျင်ကပင်ဥပုံအလုံးစုံကုန်သောဒနာတရားနာပရိသတ်နှင့်၎င်းတတဝဟုနတ်လူပြမပေါင်းများစွာတို့သည်အိဋ္ဌသမင်ကိနောမိမိတို့လိုလတောင့်တအပ်သောကောင်းကျိုးချမ်းသာအိဋ္ဌတွေတွေကျက်သည့်မင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြကုန်သည်ဖြစ်၍ဒုက္ခယံတုယနေ့ကစနိဗ္ဗာန်ရသည့်ဘဝတိုင်အောင်စိတ်တွင်လမ်း၍ကြံ့ခြင်းမမကြံ့ခြင်းသာသာရှိတော်မူကြပါစေကောင်းသည်